EU ဥရောပသမဂ္ဂရဲကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ရပ်ပိုင်းမဲ့လိုတော့ချိန်မှာနှုတ်ထွက်ရက်ကို2020ခုနှစ် January လ31ရက်နေ့ထိနောက်ဆုတ်ပေးဖို့အတွက် EU ဘက်ကသဘောတူတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါက်တာတက်စ်ကပြောကြားလိုက်ပါတယ်။ဗြိတိန်ဘက်ကတောင်းဆိုထားတဲ့အတိုင်းပြင်နိုင်ပြောင်းနိုင်တဲ့နှုတ်ထွက်ရက်အနေနဲ့နောက်ဆုတ်ပေးမယ့်အကြောင်းနဲ့သဘောတူညီချက်ကိုတရားဝင်စာရေးသားထုတ်ပြန်မယ့်အကြောင်း EU ကောင်စီဥက္ကဋ္ဌကတွစ်တဲ့ပေါ်မှာရေးသားကြေညာခဲ့တာပါ။ရှင်းနှစ်စံ January လကုန်အထိနှုတ်ထွက်ရက်ကိုနောက်ဆုတ်ပေးဖို့နဲ့တကယ်လို့နှုတ်ထွက်ရေးသဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာဒီထက်ဆော့ပြီးတော့အတည်ပြုနိုင်မယ်ဆိုရင်တော့ဒီရက်ထက်ကိုဆော့ပြီးနှုတ်ထွက်ဖို့ဗြိတိန်ကတောင်းဆိုထားတာဖြစ်ပါတယ်။ EU ဘက်ကသဘောမတူခဲ့ရင်တော့နောက်3ရက်ဖြစ်တဲ့အောက်တိုဘာ31ရက်နေ့မှာနှုတ်ထွက်ရတော့မှာပါ။အဲ့လိုဆိုရင်တော့ဗြိတိန်အစိုးရနဲ့ EU ကြားရရှိထားတဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာအတည်မပြုနိုင်သေးတဲ့အတွက်ဘာသဘောတူညီချက်မှမရှိဘဲနှုတ်ထွက်ရမယ့်အခြေအနေမျိုးဖြစ်သွားပါလိမ့်မယ်။ EU နိုင်ငံကတန်အမတ်ကြီးတွေ Brussels မှာဒီကနေ့မနေ့ဆွေးနွေးခဲ့ကြပြီးတော့နောက်ဆုတ်ပေးဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုးဗြိတိန်နှုတ်ထွက်ရက်ကို EU ဘက်ကနှုတ်ဆက်ပေးခဲ့တာဟာဒုတိယအကြိမ်ဖြစ်ပါတယ်။တချိန်တည်းမှာပဲဗြိတိန်မှာအထွေထွေညီလာခံကိုဆော့ပြီးတော့ဒီဇင်ဘာ12ရက်ကျင်းပဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကအဆိုပြုထားတဲ့အတွက်ဒီအဆိုကိုအတည်ပြုမပြုလွှတ်တော်အမတ်တွေမဲခွဲကြဖို့ရှိနေပါတယ်။ဗြိတိန်ပါလီမန်မှာလွှတ်တော်အမတ်3ပုံ2ပုံရဲ့အတည်ပြုချက်ရရင်တော့အထွေထွေရွေးကောက်ပွဲကိုအချိန်ဆော့ပြီးကျင်းပနိုင်မှာဖြစ်ပါတယ်။